Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ယူပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါ။ဒီကနေ့တနင်္ဂနွေညပိုင်းသောတာရှင်တွေနားဆင်ရမယ့်ထိတဲရောင်သတင်းတွေမှာတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်ရနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပါပြီ။အင်ဒိုနီးရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ18ရက်မှာကျင်းပသွားမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မခွန်ညူ
။ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းတွေမှာတော့ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့စစ်ရေးပြည်ပခတွေကြောင့်အုပ်ချုပ်ရေးရန်တရာပျက်စီးသလိုဖြစ်နေတဲ့အကြောင်း
โอเคดิสนี่ก็ชื่ออยู่ดิมาเปียตุลุชื่อน่ะป้อเนาะบ่มาไม่ชื่อจ้ะรอบดูดิก็โกลงซื้อโกกูไปกู้ใต้เนี่ยจ้าบ่ได้แต่ตะโชชื่ออยู่ดิมาတော့ดิยอมมาชื่อเนี่ยดิดูดิใบนี่ก
็ยะไข่ต้ายยันตาမျိုးหน่วยเนี่ยอสิยงก็กูซอซอทุ่งเนี่ยပြောจ๋าเจนเนี่ยดูทุ่งลืนไปบาเมญญมาอเยซูนี่ก็มาတော့ญญมาญิงจันเยซูนี่เว้ยลงงานสินတွေฮะเล็ดတွေมาอลุผิดแหละสร้าเนี่ยบลูนีลันမျိုးก็อโจตะหยอดหมู่ปูผิดมะเลยสร้าฤซุนฤทาบาเลยရှင်ดุติยาใบนายวัดมาปีรุนตะเรนต้องตัดเฉญญมาจีก็เป้สาทูจาซันသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ပါတယ်အခုရင်းဆုံးတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်ထိုင်းနိုင်ငံမှာ2014ခုနှစ်ကဆစ်အာနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်ဒီရွေးကောက်ပွဲက2014ခုနှစ်ကအာနာတင်ပြီးတက်လာခဲ့တဲ့ဘိုးချုပ်ကြီးပရာယုတ်ချန်အိုချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်နိုင်ငံတော်မဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရာယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီပေါ်ဆောင်ပေးမယ်လို့ဆိုထားပါတယ်လွှတ်တော်တွင်မှကိုယ်စားလှယ်နေရာ250ကိုစစ်တပ်ကယူထားပြီးနိုင်ငံရေးပါတီတွေကနေရာ900အတွက်ရှင်ပြိုင်ကြရတာဖြစ်ပါတယ်ဖွဲ့စည်းပုံဥပဒေအသေးရအသက်ခန့်အပ်မဲ့ဝန်ကြီးချုပ်ကိုစစ်တပ်နဲ့တွဲဖက်ဖွဲ့စည်းထားတဲ့လွှတ်တော်ကရွေးကောက်တင်မြှောက်မှာဖြစ်ပါတယ်။ဒီအချက်ကဝန်ကြီးချုပ်အဖြစ်အစိုးရကိုပြန်လည်ဦးဆောင်ဖို့ညွှန်မှန်းနေတဲ့ပရာယုတ်အတွက်အလေးတာနေတာပါ။ထိုင်းနိုင်ငံစီအစိုးရကိုတော့ရွေးကောက်ပွဲနီးနဲ့ဖြုတ်ချနိုင်မယ့်အလားအလာအလံဝေးနေပါသေးတယ်လို့လည်းအကဲခတ်တွေကဆိုပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့ခရီးသွားတွေအနေနဲ့ထိုင်းရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲတွင်နဲ့ရွေးကောက်ပွဲလွန်ကာလတွေမှာအထူးသတိထားနေထိုင်ကြဖို့ထိုင်းနိုင်ငံစီကံဥပဒေတွေကိုလိုက်နာကြဖို့ထိုင်းဘီရင်တော်ဝင်မိသားစုတွေနဲ့ပတ်သက်ပြီးဝေဖန်တာမျိုးမပြုလုပ်ကြဖို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့လူစုလူဝေးပွဲတွေမှာမပါဝင်ကြဖို့နဲ့နိုင်ငံတကာနဲ့ပြည်တွင်းသတင်းတွေကိုစင်စဲမပြတ်စောင့်ကြည့်သတိရှိကြဖို့စာရာတွေကိုအမေရိကန်အစိုးရကအသတိပေးချက်ထုတ်ပြန်ထားပါတယ်
အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲ့ဆက်စည်းဝေးမှုတွေတဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးတော့အကျိန်းနဲ့ဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့တမန်ရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ18ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားတမန်ဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညီမောင်ပါတီတွေဘက်ကမဲဆန္ဒနဲ့ထောက်ဝက်ချက်ကိုအနိုင်ရသွားဖို့ရှိနေတယ်လို့ကြားရင်းကကောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။သမဝီဒိုဒိုကိုစိန်ခေါ်တဲ့တိုက်ခံအငိမ့်စားဗိုလ်ချုပ်ကြီးပရာဘိုဝိုဆိုဗီယန်တိုကတော့လူလူထောက်ခံမှုစစ်တပ်မှာ 29.500 ဂိုင်းလုံးလောက်ရထားတယ်ဆိုပြီးတော့ဆိုထားပါတယ်အင်ဒိုနီးရှားရဲ့ Compass သတင်းစာကနောက်ထပ်ကောက်ယူခဲ့တဲ့စစ်တပ်မှာတော့ပရာဘိုဝိုကိုထောက်ခံတဲ့ထောက်ခံမှုက 4.800 ဂိုင်းလုံးတက်လာပြီးတော့ဂျိုကိုဝီဒိုဒိုကိုထောက်ခံမှုက 3.400 ဂိုင်းလုံးကျဆင်းလာတယ်ဆိုပြီးတော့ဖော်ပြနေပါတယ်ဆိုဗီယန်တို့ဟာအင်ဒိုနီးရှားအနာရှင်ဟောင်းဆူအတိုရဲ့တမဟောင်းဖြစ်ပြီးတော့1998ခုနှစ်ကဆူအတိုလက်ထက်ဒီမိုကရေစီစီရေလှုပ်ရှားတဲ့ကျောင်းသားတွေကိုဖမ်းဆီးနိုင်နေမှုတွေမှာပါဝင်ခဲ့သူတူဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်။ဒါပေမဲ့သူ့ဘက်ကတော့သုံးတရားအမှားရင်းလုပ်ခဲ့တာမရှိဘူးဆိုပြီးတော့ရင်းစုထားပါတယ်။ Bravo ဆိုဗီယန်တို့ရဲ့ရွေးကောက်ပွဲအွန်လိုင်းဖွဲ့ဘက်ကတော့အခုလိုမျိုးအရင်ကလူခွင့်ရေးကိစ္စရပ်တွေကိုပြန်ပြီးတော့နောက်ကျောင်းပြန်လည်နေတာဟာလက်ရှိသမဂျိုကိုဝီဒိုအနေနဲ့ဘာတစ်ခုမှအောင်မြင်အောင်လုံးဆောင်နိုင်တယ်ဆိုတာကိုမပြနိုင်တဲ့အတွက်အခုလိုမျိုးအရင်ကလူခွင့်ကိစ္စတွေကိုပြန်ဖော်ပြီးတော့တိုက်ခိုက်နေတာဖြစ်တဲ့ဆိုပြီးတော့တုံ့ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံသားတော်များများကတော့သူတို့အတွက်လူခွင့်ကအရေးပါပြီမဲ့လို့လည်းဒီရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပြီးမှကတိုင်းပြည်ရဲ့စီးပွားရေးနဲ့တရားဝင်ရေးရာကိစ္စရပ်တွေဖြစ်တဲ့ဆိုပြီးတော့အကဲခတ်တွေကရှိမြင်နေကြပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံအနောက်ပိုင်းကိုတိုက်ခတ်နေတဲ့ Cyclone မုန်တိုင်း Veronica ဟာ Phil Barra ကမ်းခြေကုန်းကိုဝင်ရောက်တိုက်ခတ်နေပါတယ်မုန်တိုင်းတိုက်ခတ်ရလမ်းကြောင်းတစ်လျှောက် Port Hedland နဲ့ Karatha မြို့ အကြားလေးတိုက်နှုန်းက တနအီကို 220 km နှုန်းနဲ့ တိုက်ခတ်ခဲ့တာပါ မုံတိုင်းဘိုးကျဲတီရှိရာ ဒီကန်းကြီးပိုင်းမှာ ဒီကနေ့ တနင်္ဂနွေညတညလုံး ဆက်လက်တိုက်ခတ်မယ်လို့ ခန့်မှန်းထားကြပါတယ် စနေနေ့လယ်ပိုင်းက စလို့မင်း မိုးသေးထန်စွာရွာခဲ့ပြီး မိုးရေချိန်9လက်မကျော် တိုင်းတာရရှိခဲ့ပါတယ် Cyclone Mountain Veronica ဟာ အလွန်အင်အားကြီးသလောက်ရွေရှားမှုနှုန်းက အလွန်ကိုနှေးကွေးတယ်လို့ဆိုပါတယ် နောက်ထပ် 24နာရီကနေ 36နာရီ အတွင်း မိုးကြီးလီထန်တာတွေ ဖြစ်နိုင်တယ်လို့လည်း Australia မိုးဒီဝတာဌာနက သတိပေးထားပါတယ် မုံတိုင်းကြောင့် Filbara ကန်းကြီးတဝိုက် လှိုင်းကြီးပြီး
ရေကြီးရေရှမ်းတာတွေဖြစ်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံသားကုမ္ပဏီတွေကိုဈေးကွက်တွေချဲ့ထန်သွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟန်ဆန်းကပြောလိုက်ပါတယ်။တရုတ်နိုင်ငံအမေရိကန်ကြားကုမ္ပဏီတွေမှာမှုတွေဖြည်းဖြည်းချင်းရောကျလာနေပြီးတော့တရုတ်နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားကုမ္ပဏီတွေပေါ်မှာတရားမဝင်ဈေးကွက်ထိန်းချုပ်တာတွေလုပ်နေတယ ပြောတာဖြစ်ပါတယ်တရုတ်နိုင်ငံနေနဲ့ကုန်သွယ်ကုန်တွေကိုရှော့ချပြီးတော့ညနာမူပိုင်ခွင့်အကာအကွယ်ပေးမှုတွေပိုကောင်းအောင်လုပ်ဖို့နဲ့စိုးရတဲ့နာခေါ်ယူတဲ့ကိစ္စတွေနဲ့တခြားကိစ္စတွေမှာပြည်တွင်းပြည်ပကုမ္ပဏီကြားမှာမြင်ရတာဆက်ဆံသွားမယ်လို့လဲ သူကဗီဂျင်းမြို့မှာနေစဉ်ချင်းပါတယ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ရဲ့ဖွံ့ဖြိုးအခမ်းအနားမှာပြောခဲ့တာပါဥလာစောပိုင်းကတရုတ်နိုင်ငံရဲ့ဥပဒေပြဋ္ဌာန်းသူတွေကအမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်စစ်ပွဲကိုအဆုံးသတ်နိုင်ဖို့ကူညီတဲ့အနေနဲ့ဥပဒေတရက်ကိုထောက်ခံအတည်ပြုခဲ့ကြပါတယ်အဲ့ဒီဥပဒေအရတော့တရုတ်အာဏာပိုင်နေအနေနဲ့နိုင်ငံသားကုမ္ပဏီတွေအပေါ်မှာဒီ
VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ
်။ VOA မြန်မာပိုင်းရဲ့တင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နော်ဝေးနိုင်ငံအနောက်ဘက်ကမ်းလွန်ပင်လယ်မှာလှိုင်းကျန်ပြီးတော့ဒုက္ခတွေ့နေတဲ့ပင်လယ်ကူးခရုစ်သင်္ဘောကြီးပေါ်ကလူ1300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေကြပါတယ်။ပင်လယ်မှာလေတိုင်နှုန်းတစ်နာရီ80ကီလိုမီတာနှုန်းတိုက်ခတ်နေပြီးရေလိုင်း10မီတာလောက်မြင့်တက်တဲ့အခြေအနေကြုံနေရတဲ့ကြားကကယ်ဆယ်ရေးတွေဆောင်ရွက်နေတာပါ။လေတွေထန်နေတဲ့ကြားကပဲရဟတ်ယာဉ်တွေတုံးပြီးလေကြောင်းကနေလူတွေကိုကယ်တင်ပေးနေပါတယ်။ခရုစ်သင်္ဘောကြီး Viking Sky ဟာမနေ့စနေနေ့နေ့လယ်ပိုင်းကအင်ဂျင်ဆက်ပြဿနာပေါ်ခဲ့ပြီးတဲ့နောက်တင်မောကက်တင်ကအရေးပေါ်ကယ်တင်မှုအကြောင်းကြားခဲ့တာပါတင်မောအင်ဂျင်လေးလုံးထဲက၃လုံးပြန်လည်လည်ပတ်နိုင်ခဲ့ပြီးတဲ့နောက်တွန်းတင်မောအကူအညီနဲ့တဖြည်းဖြည်းချင်းကန့်ကတ်ဖို့ကြိုးစားနေပါတယ်တစ်ချိန်တည်းမှာပဲခီးတဲ့တွေကိုဘေးလွယာရောက်အောင်ကူညီကယ်ထုတ်ပေးနေသေးလဲဖြစ်ပါတယ်ခီးတဲ့အများစုကဗြိတိန်နဲ့အမေရိကန်လူမျိုးတွေဖြစ်ကြပါတယ်ရှင
်စီးရီးယားနိုင်ငံမှာ ISD ခြေကုပ်ယူထားတဲ့ကာလီဖိတ်ကိုခြေမုံနိုင်လိုက်ပြီလို့အမေရိကန်ကျောင်းနောက်ခံပြူမဟာမိတ်တွေကကြေညာလိုက်ပါတယ် ISD ကိုလေကြောင်းကနေအကြီးကျယ်ခြေမုံတိုက်ခတ်ခဲ့ပြီးရတော့ ISD ဖွဲ့တွေကိုအခုလိုခြေမုံနိုင်လိုက်တာဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Muslim Kobani ကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်တိုက်ပွဲတွေလည်းထပ်ပြီးတော့ရှိလာနိုင်သေးတယ်လို့သူကသတိပေးထားပါတယ် ISD ဖွဲ့ကိုတိုက်ခတ်ခြေမုံနိုင်ခဲ့ပြီး Baghouz ဒေသမှာဒီ ISD နောက်ဆုံးထိန်းချုပ်တဲ့နယ်မြေကိုလည်းသိမ်းပိုက်နိုင်လိုက်ပြီးဖြစ်တယ်လို့ SDF အဖွဲ့ရညကြားရေးမှူးချုပ်ကိုဘာနီကဒီအောင်ပွဲရဂုံပြုခန္ဓာတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်စီးရီးယားရှေ့မြောက်ပိုင်းဘကူးစ်မြို့ကနေရာတချို့ဟာ ISD ထိန်းချုပ်ထားတဲ့နောက်ဆုံးနေရာတွေဖြစ်ပါတယ်အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေက ISD ရဲ့လက်ကျန်ဒေသတွေကိုပြစ်မှတ်ထားပြီးတော့ကြာသပတေးနေ့နောက်ပိုင်းနဲ့တောက်ကြနေမနဲ့စောပိုင်းတွေမှာလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သမရဒေါ်နယ်ထရမ့်ရဲ့2016သမရရွေးကောက်ပွဲမဲဆွဲစီယုံချိန်အတွင်းရုရှားဂျာဝင်နောက်ဆက်ပတ်သက်မှုရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတာတွေအဆုံးသတ်တော်မှာဖြစ်ပါတယ်။ဒီကိစ္စတွေကိုစုံစမ်းနေတဲ့စုံစမ်းစစ်ဆေးမှုရောဘတ်မိုလာကသူ့ရဲ့လျှို့ဝှက်အစီရင်ခံစာကိုအမေရိကန်ရှေ့နေချုပ်ဝီလျံဘာစီကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနယူးယောက်၊ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာရှိတဲ့တရားရုံးတွေကအစိုးရရှေ့နေတွေကလည်းဒီအစီရင်ခံစာကနေပေါ်ထွက်လာနိုင်တဲ့နောက်ဆက်တွဲဂွင်းဆက်ကိစ္စရပ်တွေအပေါ်ဆက်လက်စုံစမ်းနေပါတယ်။ တမရထရမ့်ရဲ့ဘဏ္ဍာငွေကြေးအပါအဝင်ရုရှားနဲ့ပတ်သက်ဆက်ဆက်နိုင်ခြေရှိရာတွေအပြင်တခြားကိစ္စတွေနဲ့ပတ်သက်လို့လည်းအထက်နဲ့အောက်လွှတ်တော်အတွင်းစုံစမ်းမှုတွေကိုစက်တိုက်လှုပ်ဆောင်နေရပါဒီလိုစုံစမ်းမှုတွေထဲမှာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလငွေကြေးသုံးစွဲမှုစည်းကမ်းတွေဖောက်ဖျက်ခဲ့မှုရှိမရှိသမရကျန်းတစ္စာချိန်ဆပွဲရမငွေသုံးဆွဲမှုသမရထရမဲဆွေစီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းဖောမန်နူဖော်ရဲ့ငွေကြေးမတမာမှုတွေနဲ့အိမ်ယာချင်းမျိုးတွေအပေါ်လိမ်လည်မှုစတဲ့ကိစ္စရပ်တွေအပြင်တခြားကိစ္စရပ်များစွာပါဝင်ပါတယ်။ဒါကြောင့်စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကနောက်ဆက်တွဲဂွင်းဆဲပြဿနာတွေထပ်ပြီးတော့ပေါ်ပေါက်လာနိုင်တယ်လို့သုံးသပ်ကြပါတယ်
။ဘူဇဘဲနိုင်ငံဘေရာစိတ်ကမ်းမြို့ကိုအိုက်ဒယ်စိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးဒုတိယပတ်အတွင်းမှာပဲခေတ်သေးလုပ်ငန်းတွေကိုအပြည့်အဝပြန်ပြီးတော့လုပ်နေကြရဖြစ်ပါတယ်။မိုဇမ်ဘစ်နိုင်ငံမှာမုန်တိုင်းကြောင့်သေဆုံးသူဥယျာဉ်စုစုပေါင်း400ကျော်ရှိနေဖြစ်ပါတယ်။မုန်တိုင်းတန်တဲ့မိုဇမ်ဘစ်၊ဇင်ဘာဘွေနဲ့မာလာဝီသုံးနိုင်ငံပေါင်းသေဆုံးသူဟာ900ကျော်ရှိတယ်လို့ကုလသမဂ္ဂစည်းရင်းတွေအရသိရပါတယ်။ရေပြန်ကျလာတာနဲ့မျှရှာဖွေခေတ်သေးလုပ်ငန်းတွေပြန်လုပ်နိုင်တဲ့အတွက်သေဆုံးသူစည်းရင်းပိုတိုးလာနိုင်တယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။ဇေဇုနှစ်များစွာတွင်ဒေသတွေမှာအင်အားအကြီးဆုံးဖြစ်ခဲ့တဲ့ဒီမုန်တိုင်းတန်ခံရသူဟာ 1.8 တန်းကျော်ရှိတာပါမုန်တိုင်းတိုက်ခတ်ခဲ့တဲ့ဒေသတွေမှာအစအစာရေနဲ့ဆေးဝါးမလုံလောက်တာတွေကိုလည်းဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်လူထောင်ပေါင်းများစွာဟာလည်းခိုးလုံစရာနေရာမရှိဖြစ်နေပြီးတော့ညဉ့်ညမ်းမှုတွေကနေတဆင့်ယောဂါကူးစက်ပြန်ပွားမှုတွေဖြစ်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးဌာန WHO ကသတိပေးထားပါတယ်ခင်ဗျာ
Natasha Gurgun in Melanus Lee at the Ningle in Yavai, take down your needed Ditarin and Nangaraga the Dingrigo, Mamia the Sayam, Nekoya Nai, Lupia Bido Jarabashe, a Kutrin, Rua, Dabogo, Nasin Yametema, Yenzo, Yakai Dinego, Nasin Jaramava. Yakai Dinet, your kind and Nakai that E. Nep Yama, so you are set at Ducha, see you Dima Murija, Mu, Kami, a Barway, your kind Ditagan, Dian Dari, Sivi Shamni Jara.2000ကျော်သွားပြီးဖြစ်ပါတယ်စစ်ဖြစ်နေလို့အလားတူရသေးတောင်နဲ့ဘူးသီးတောင်ကမွတ်စလင်ကြီးရွာသားတွေအပေါ်မှာစစ်ဆေးမှုတွေနဲ့လုံခြုံရေးတင်းကျပ်တဲ့အတွက်သွားလာရေးနေထိုင်စားသောက်ရေးစိုးရိမ်နေကြရတဲ့အနေအထားဖြစ်တယ်လို့ဒေသခံမွတ်စလင်ကပြောပါတယ်ရခိုင်ပြည်နယ်အတွင်းရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်ရဲစခန်းအချို့ဘေးလွတ်ရာကိုပြောင်းရွှေ့သွားတာကြေးရွာအုပ်ချုပ်ရေးမှုတွေပါနှုတ်ထွက်ကုန်ကြတာကြောင့်ဒေသအုပ်ချုပ်ရေးရန်တရာလည်းပြည့်ရွှင်းသလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်မဆုမွန်စူးစီးတင်ပြထားပါတယ်ရှင
်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြားဘူးတီတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်ကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းပေါင်း33ခုအပါအဝင်စစ်ဖြစ်ပွားရာနေရာတွေကကြေးရွာတွေထဲမှာပဲဘေးလူရာကိုတိမ်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းဆိုရင်အခုနောက်ဆုံးအချိန်အထိ2000ကျော်သွားပြီဖြစ်တယ်လို့စစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကနောက်ဆုံးအချိန်ဒီအခုလိုပြောပြပါတယ
်မင်းပြပါဘောနော်မင်းနဲ့ဆောင်မျိုးတွေမှာစခန်း33ခုရှိတယ်အဲ့ဒီမှာလူဦးရေက14000နဲ့400ခုရှိပါတယ်မှာတပွေးကြောင်ပိမိနေကြတဲ့ဒေတာက6000နဲ့ရှိသေးရှိပါတယ်မှာကိုလိုစုစုပေါင်းဆိုလို့ရှိရင်1000နဲ့489အမိကျဆုံးရှိပါတယ်ဟာဒီတပဲစီရတော့အပြစ်မှာတော့ရခိုင်ဒုက္ခတွေတွေအများဆုံးဖြစ်လာပါတယ်ခမိန်နဲ့မြို့ကများတာပေါ့လေဒါပေမဲ့ဒီတပဲစီရအပြစ်မှာဒီမြောက်ပြိုးပါဝင်ဒီကြည့်ရတချို့မှာဒီပဲစီအခက်ခံတဲ့မြေဒီအရသတွေကိုပဲစီတစ်ချက်တည်းတွေများတဲ့ခါကျတော့ထုတ်ပြေးကြတဲ့ခါမှာရခိုင်ဒုက္ခတွေတွေများလာပါတယ်ဒီတပဲအပြစ်မှာကိုရခိုင်ဒုက္ခတွေအရေးတွေကကွန်ဆောင်တော့ဖြစ်လာပါတယ်မ
ရက်ကွက်ကြီးရွာတွေထဲမှာအုတ်ချုပ်ရေးယူရင်းပျက်စီးနေတယ်လို့ဖြစ်တာကြောင့်ရွာသူရွာသားတွေဟာကိုယ်လုံးကျုံရေးကိုတာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ
်ဟုတ်ကဲ့ဒီနေ့ကကြီးရွာတွေမှာပြည်သူလို့ဖြစ်တာပေါ့နော်ဘာမှမရှိကြတော့ဘူးလူတွေကကိုယ်လုံးကျုံရေးကိုယ့်ကိုယ်ပဲကြိုးစားနေကြပါတယ်အဲတချို့ကြီးရွာတွေမှာတော့ဒီရွာမှာရှိနေတဲ့ဒီလူကြီးပိုက်တွေကဦးစီးပြီးတော့မှရက်ကွက်တွေကိုဆူဆဲပြီးတော့ဒီလုံခြုံရေးအစီအစဉ်မျိုးတွေကိုတော့သူတို့နားလေသူတို့လွှတ်ကြတော့ကြောက်ကြပါလေ
အရင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တော့ငါတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတိတ်ချောင်းနိုင်ပဲနဲ့မွတ်စလင်ကြီးရွာတွေထဲမှာပဲလူအနည်းငယ်သာကြံ့ရစ်ခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ကြီးရွာသားတွေမှာလည်းအခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့စစ်တပ်တို့ကြားစစ်ဖြစ်နေလို့မိုင်းတံထိသူတွေလည်းရှိသလိုလုံခြုံရေးကအထူးစိုးရိမ်နေကြလို့တွာလာရေးနဲ့နေထိုင်စားသောက်ရေးအတော်လေးအခက်တွေ့နေကြရတယ်လို့မြို့တကြီးကြီးရွာသားရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကအခြေအနေကိုပြောပြပါတယ
်မိတဲ့မှာ ကျွန်တော်ကဒီကနေ့ရေးထားတဲ့ပုံစံတွေကတော့ပူပြီးတော့ဒုက္ခရောက်တာပေါ့နော်ဒီတောင်နဲ့ရေးထားတဲ့ပုံမှာတော်တော်လေးကိုလူတွေကဒုက္ခရောက်နေကြတယ်အဲ့ပတ်မှာသူတို့ကဟိုအီအီကိုလေးကြောက်ရတယ်တစ်ဖက်မှာကျတော့ဒီစစ်တဲကိုလေးကြောက်ရတယ်ဆိုတော့ကျွန်တော်လူတွေကအရင်ကတည်းကအတော်လာပြီလေတကြီးတော့ဟိုလွယ်လွယ်လပ်လပ်မရှိတဲ့အခါကျတော့အခုကဒီလေ ဒီနေ့ရဲ့ဆိုတော့ကျွန်တော်လူတွေကတော့နေတဲ့မှာတော်တော်လေးကိုဒုက္ခရောက်နေကြတယ်ဒီလိုအရင်နဲ့ပြင်နေတဲ့ဟာမှာကျတော့ဟိုနှစ်ဖက်စလုံးကနေသူတို့မိုင်းတွေထောင်တာရှိတယ်အဲမိုင်းတွေနီးပြီးတော့ကျွန်တော်လူတွေဆုံးသွားတာလည်းရှိတယ်သူကစားဝေးနေရတာစလုံးဝကိုအဆင်ပြေဘူးပေါ့နော်အရင်လိုဟိုဟိုဘက်ကိုကုသွားဖို့လည်းတိတ်မနေဘူးသူကနေရက်ကိုတော်တော်လေးကိုတင်းတင်းကျပ်ကျပ်ကိုအဆုံးတွေချထားတယ် ရစီတမ်းမရှိဘူးဆိုတော့အဲ့လိုဆံမကြီးအကျယ်နေတဲ့အသက်တွေဆုံးရှုံးနေရတာလေကျွန်တော်နေစဉ်ညံ့များကိုနေနေရတယ်
အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းပေးခဲ့ပေမဲ့လို့ကော်မတီဝင်တချို့တောင်သူတို့ပါဝင်နေမှမသိတာကြောင့်အစိုးရရဲ့တည်ငြိမ်ရေးလှုပ်ဆောင်ချက်အပေါ်မှာအမှန်တကယ်တည်ငြိမ်အောင်လှုပ်ဆောင်နိုင်မှာမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်
။မဆုမစူးစီးတင်ပြခဲ့တာပါရှင်။အခုမြန်မာအရေးစနစ်ကအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလကစလို့မြန်မာစစ်တပ်ကစစ်တိုင်း၅တိုင်းမှာ၄လကြာတစ်ဖက်သက်အပြစ်ရထားတယ်ဆိုပေမဲ့လည်းရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာတော့တိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဘလို့အဟန့်အတားတွေဖြစ်နေပါသလဲ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေပါပြီလား။ဘလို့နည်းတွေနဲ့ရှေ့ဆက်နိုင်မလဲဆိုတာတွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကိုယ်တိုင်တက်ရောက်ခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေထဲမှာထဲထဲဝင်ဝင်ပါဝင်နေသူလက်ရှိ ABSDF ဗဟိုဥဆောင်ကော်မတီဝင်မိစုပွင့်မြန်မာနိုင်ငံရေးတုံ့တက်သူဦးစီသူအောင်မြင့်တို့နဲ့မခင်ဖြူထွေးကဆွေးနွေးထားပါတယ်ရှင
်မတော်မိစုပွင့်အနေနဲ့ဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိငင်းချမ်းရေးအခုရောက်နေတဲ့အနေအထားကိုဘယ်လိုများတုံ့တက်မိပါတယ်ရှင်
ဆက်ဆက်ချင်းဒီဖြစ်စဉ်စတဲ့အချိန်မှာပဲဒိုင်းနာလက်နကိုင်ဖွဲ့စည်းတွေအနေနဲ့ဟိုကအယူဆအမြင်တစ်ခု꿰ွားတယ်အားလုံးပါဝင်မှလက်မှတ်ထိုးမယ်ဆိုတော့အားလုံးပါဝင်ရေးမှုကိုစုကင်ထားတဲ့ဖွဲ့ရှိတယ်အားလုံးပါဝင်ရေးကိုဖြည်းဖြည်းချင်းဆက်ရအောင်ယူရမယ်လက်မှတ်အရင်ထိုးမယ်ပေါ့ဆိုတော့အဲ့ဒီမှာအားလုံးပါဝင်မှလက်မှတ်ထိုးတဲ့အဖွဲ့နဲ့လက်မှတ်ထိုးပြီးမှအားလုံးပါဝင်ရေးကိုဆက်ကြိုးစားဝါမယ်ဆိုတဲ့အဖွဲ့နဲ့ပေါ့နော်ဒိုင်းနာလက်နကိုင်ဖွဲ့စည်းမှာအမြင်တစ်ခု꿰ွားတာရှိတယ်ဆိုတော့ဆက်ဆက်ချင်းတာထွက်မှာကလေးကတိုင်းနာလက်နက်ကင်ဖွဲ့စည်းရည်အနေနဲ့တစုတစည်းထဲနဲ့ပါဝင်လာနိုင်တဲ့အခြေအနေတခုကိုမရလိုက်တဲ့အားနည်းချက်တခုတော့ရှိရပါဘောနော်ဆိုတော့အဲ့ဒီလိုကနေလာပြီးတော့ဒီနေ့ဒီအချိန်မှာကြတော့အဓိကကြတဲ့အချက်ကလေးကိုပဲကျွန်မအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာဦးတစ်ဖွဲ့ရဲ့စိတ်ပူပန်မှုတွေကိုကျန်တဲ့အဖွဲ့ကအတိမတ်မပြုတ်ပေးတဲ့ပြဿနာဖြစ်နေတယ်ဟိုဥပမာတက်မတော်ဘက်ကအဲဒီခွဲထွက်ခွင့်မရှိဇရာဆိုရဲအချက်နဲ့ပတ်သက်ပြီးရင်စိတ်ပူမှုရှိရဲဒါကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကတပ်မတော်ရဲ့စိတ်ပူမှုကိုအတိအမှတ်ပြုတ်ပေးနိုင်တဲ့အခြေအနေမျိုးပေါ့နော်အားနည်းနေတယ်လို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းတပ်မတော်ရဲ့တဘောထားတွေအပေါ်မှာတိုင်းသားဖွဲ့စည်းတွေကစိတ်ပူမှုတွေပြန်ဖြစ်လာတယ်အဲ့ဒီစိတ်ပူမှုတွေကိုပေါ်မှာလဲဒီတပ်မတော်ဘက်ကအတိအမှတ်ပြုတ်မှုလေးစားမှုပြန်အားနည်းတယ်ပေါ့နော်ဆိုတော့ကျွန်တော်တို့မှာဒီစိုးရိမ်ပူပန်မှုတွေအပေါ်မှာအတိအမှတ်ပြုလက်ခံပြီးတော့မှပြန်ပြေးလည်အောင်ဆွေးနွေးနိုင်တဲ့အလေအထမျိုးလေ့ကျင့်ရအောင်မယ်လို့ပဲကျွန်မအနေနဲ့ပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ဆရာဦးတိစီတူအမြင့်အနေနဲ့လည်းတုံ့တက်ပေးပြချင်ပါတယ်။လက်ရှိဆိုလို့ရှိရင်အခုရခိုင်မှာလည်းတိုက်ပွဲကြီးအတော်ပြင်းထန်နေတယ်။ဒုက္ခတွေဆို2000နီးပါးတောင်မှပဲဒီရက်ပိုင်းဒီလပိုင်းအတွင်းမှာဖြစ်တာတော်များလာတယ်။ဆိုတော့ရှမ်းပြည်ဘက်မှာရောညင်သလားဆိုတော့လည်းရှမ်းပြည်ဘက်မှာလည်းဒီတိုက်ပွဲတွေကဆက်ပြီးတော့နေစဉ်ဆိုသလိုကျွန်တော်တို့ပြစ်တယ်ခိုက်တယ်ဆိုတဲ့ဟာကြားနေရတဲ့ခါကြတော့လေ။ဆိုတော့ငင်းချမ်းရေးဆွေးနွေးပွဲရတယ်တစ်ဖက်ကရှိနေတယ်ဆိုပေမဲ့လည်းဒီလိုဖြစ်နေတဲ့အနေအထားကငင်းချမ်းရေးအတွက်ဘလောက်ထိအနှုတ်လက္ခဏာဆောင်နေတယ်လဲငင်းချမ်းရေးကျွန်တော်တို့ကရှေ့ဆက်ဖို့အတွက်ဒါတွေကဘလောက်အဟန့်တားနေနေဖြစ်နေလဲ
အဲကျွန်တော်နားလေတာကတော့ကျွန်တော်တူးချင်းနားလေတာကတော့ဒီဥစ္စာရပ်တန့်နေတာလည်းမဟုတ်နောက်ကိုနည်းနည်းပြန်ဆုတ်နေတယ်နောက်ကိုဘာလို့ပြန်ဆုတ်တယ်လို့ပြောရတယ်ဆိုတော့ဥပမာဒီ NCA စာချုပ်အရာပေါ့နော်ဒီတောင်ဘက်မှာရှိနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှုတွေကပုံမှန်တိုင်းသွားနေတယ်ဆိုရင်ဒါကရပ်တန့်နေတယ်လို့တော့သူကပြောလို့ရတယ်ထပ်မတိုးတက်လာသေးရင်ပေါ့နော် ตัวที่เราบอกแม้กูจะรออะไรเช่นนี้มั่วอะไรมาเลยตัวยัดดันเลยพี่เรามาบ่าวเวียดีเรื่องลุยบ่าวเวียเราสุนีเรื่องสิมาเลยเอาไม่ไม่ยากเลยบุไอ้ที่ถ้ากูปูสูร่ากูน่ารู้หรือบ่อยากให้พี่เนี่ยส่วนกูส่วนโอ้ตอนนี้ตัวเราไม่ยามาบ่ไม่เอาไปตัวเราไม่ยามาแต่กูเรียนพิจารณาเลยเจ็บพิจารณาเลยเจ็บพิจารณาพี่เรามาที่ก็ทุกข์ยากได้เลยลุดูดีอะไรตัวเราทุกข์ยากได้เลยแล้วงั้นก็เลยไหวไม่รู้พี่ว่าเสียยากได้เลยอะไรช่วงนี้ป lower mehata kushide, not the kuaro, pick up the hari, yabu the lower mehari shide. Shido, pick up the hari ne patreno, a yan yushine. Palestro, Belenaka tapuemusu, Nina yu, Lugine, Sagari, Piogenesu, Yaute Niyama, Yaute Chima, to a yayas and mire. Aro, or the Chuli Jaro, who Ata Muyao Mono, Pubro, who type their Kaibia Vidoma, who Yachin at the Bole, Shidabe, Taro, who Bebema Masu Shide, Machano Minaro, Benia Yao, Yaluyare, Yama, Yabidoma Jana, Setwalu Yaman, Erat Che, the Dudar Kuga, Sunuwe Piansabu Suye, Agusu Le Pionyare, Pajo, Sunuwe Yaniale. Edusa, Pishame, Shabi, and I set to our Lowame. Now, Mopala, Nivide Ludi, Pala, and Balumle, a Dalagu Mini Arab, Edusa Pala, and I was saying, Sabino Hinam, and Lutuana and Domada, and Yinian Low was a pissing, Pidu, like Junji, Viroma, a Chuchizu, a Chude Mushida, pissing, Pimelu Timara.
A Guaga, the NC Lemet told her to be Tabby or Bow and Labo, soon any day, Chimadigan, a Tema, she needed to be Alamava, Yongi Muyola, Virodi. Bobby and Lama told Abusre by my pione, she needed Charlie Malau Mave, Gordon Moody, Tetchel Labby, or Yongi Mu Ane Lad at the Bori Pinier. And Haro, Bellu, I didn't know Yongi Mu came any chinny, Nanti Sabusu, Diga, Bari, Savia Pulum, Bari, a cake piniale.
The gay Diana Rebecca Lulare, Gonsin, you won't know, but Lauti, soon we go in Abbey Lesure, me go on the coup ball, Harabo. So the two Gonsin, yeah, and oh, soon you look me out, Chelare, to the chin, the Kunasun de Sumuchin, the Gonsin, you won't know, the Quemetrias Raya, the Kudido Damaros, Reggae Sari, the Tamarua, the Dama Dandu is Gonsin, Yamido Nangayga, and Alma, soon we are Ponsan, Chelare, Eddie Boma, the Diana Gonsan, the Pekka, Yunji Mutuzo, the Azala, Bio Yashi Kere, the Gonsu, the Bordu. ကြီးကျက်ပေါ့เนาะအစိပိုင်းတက်တဲ့နှစ်ကိုပြန်ကြည့်ရင်လေဒါတွေကတကယ်ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်အခြေခံမူတွေပေါ့အားကောင်းတဲ့အခြေခံမူတွေမဟုတ်ဘူးလို့ရှုမြင်သုံးသပ်လာကြတာလေးရှိတယ်ဆိုတော့ဒီလိုပဲဒီအချိန်အတိုင်းလာ6လတစ်ချိန်ဆက်ပြီးတွားနိုင်မယ်ဆိုရင်ဒီနေ့ရက်ကြီးလာကန်နေရာပြီးွားမယ်၃-၅ချိန်ဆယ်ချိန်တို့တော့ဒီကယ်လိုချင်တဲ့ဟိုဟာဘောတူကြီးချက်တရားတော့ ဖွဲ့နှစ်ခုဖြစ်တဲ့ခရင်ယူနဲ့အာဆီအက်ဆက်ကနေပြီးတော့ခဏလေးဒီညဉ့်ညဉ့်တရားဝင်ဖြစ်စဉ်ကနေခဏလေးရထားတယ်ဆိုရယ်ကိစ္စဖြစ်ပေါ်လာတဲ့အချိန်မှာဒါအားလုံးအတွက်စိတ်ပူစရာတစ်ခုပေါ့ဒီညဉ့်ညဉ့်ဖြစ်စဉ်ကရက်များရက်သွားမလားဆိုရယ်အခြေအနေတစ်ခုဖြစ်တယ်တို့တော့လေအခုဒီလိုဒီနှစ်ဖွဲ့ရဲ့တစ်ဖွဲ့ချင်းစီပြန်ဆွေးနွေးမှုတွေရရတော့ NCA လမ်းကြောင်းပေါ်မှာပဲဆက်လက်ရတည်မယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေပို့ခိုင်မာမာဖြစ်လာအောင်အားထုတ်သွားဖို့အတွက်ပေါ့နော်ဒီကြားထဲမှာအဲ့လိုတဘောဆွေးနွေးမှုလေးတွေတို့လုပ်ချင်တယ်ပြီးရင်ကျမတို့ဒီ ဒီNCAလက်မှတ်မထိုးခင်မှာအကြောင်းအမျိုးမျိုးကြောင့်ပြတ်သွားတာလေငွေကြေးသုံးချိန်ချစ်ခဲ့တယ်ဆိုတော့သူတို့အနေထားကလည်းဟိုဒီလိုဘိုက်လက်ရယ်ပေါ့အစိုးရနဲ့တိတက်လက်မှတ်ရေးထိုးပြီးမှပါဝင်လာဖို့အခြေအနေတခုကိုပြန်စောင့်နေရတယ်လို့ဖြစ်တယ်ဆိုတော့နောက်မြောက်ပိုင်းအခြေအနေတွေပေါ့နော်ရှုပ်ထွေးတဲ့ဒီနောက်ခံအခြေအနေတွေရှိတယ်ပြီးတော့နယ်မြေချင်းချင်းဟိုဟာဆက်နွယ်နေတဲ့အနေထားတွေရဒီ
ตัวเนี่ยมาบ่เนาะตะคามาดิโลงงายยีซุนนี่บ่ตะกาโหพ่นไล่ไปสุดแล้วอะเส้นก็ไม่อยากเข้าอะคู่ก็ตะกาโหพ่นไล่ไปมันเสร็จตัวบ่ตัวอ้าดิโลนี่ล่ะเออจอมีซุเป็นทอดปะดิโลสุดานะพัดกูอ่ะโหนะพัดตีชิดาจิจิเลเลเนี่ยไม่เกษาอยู่สุเสียอกูหากะตะมะยังเปียวกันอ่ะเปียวเลยตรุบะกะลั้นพ่นชาเลยเออลั้นพ่นชาเลยสุเลยสกาตะคู่ลงเนี่ยมั้ย
เออลงแล้วมุชิมิชิสว่าดาเปียวเสียชื่อดาบ่ลิสอตายน่าริบักก็เลยบ่าดิอ่อช่อตีนลงยามเลยดีบักก็ดีดีเมียนมาดีอโซยะบักก็สวยเลยบลูอ่อช่อตีนนี่อเปญอันนั้นลงมาดีหาปีเลยနိုင်มั้ยเลยบลูต้องตัดมั้ย
อธิกก็ก็โหบาเลยอป้ายเนี่ยไม่ถูกจ้าวู แล้วมันไม่ทัวร์อะไรเลยไปแต่บ้านชีเลยแล้วมันทัวร์บีดาพูดเลยเนี่ยพี่เนี่ยปริบขาแต่บ้านชีเลยแล้วมันทัวร์บีดาพูดเลยเนี่ยพี่เด็กกิจสาขาจันนรุ่มเนี่ยนะจันนรุ่มเนี่ยนะยูยูเลยเว้ยตั้มรู้ตัวบทฮาริกาที่พี่เปล่าละเลยลูกจันนรุ่มเอลมิวหูฟันสามีเลยตั้มรู้ตัวบทฮาร์บลูเปล่าละเลยสุดหรอสาบไปมาบ่เนาะคุณอาว่ามามีสิบุญเปล่าเลยทำอะไรป้าบาร์เลยจันนรุ่มเชียร์ยังยังพิเศษเลยน้าบุญมาพี่ข้าเยสิบุญสุยานเล မင်းဆိုသူလွယ်လွယ်လေးသူဒါလေးကိုပုံဖော်တာရှိတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့လက်နဲ့တကင်ထားနိုင်ငံရေးကိုဆွေးနွေးကြဆွေးနွေးရစီမှာလွတ်လပ်လပ်ဆွေးနွေးအဲ့ဒီချိန်မှာလက်နဲ့ဖြုတ်တာတွေလက်နဲ့တတ်တာတွေဒါဘာမှဟိုမပြောဘူးပေါ့နော်အဲ့လိုနိုင်ငံရေးဆွေးနွေးမှုပြင်လဲပြီဆိုတော့မှအဲ့ဒီ SC မှာလည်းနောက်ဆုံးအဆင့်မှာပါတယ်ကောင်းတယ်ပေါ့ဘူးကတက်တည်ပြန်လဲပေါင်းစည်းဖို့ကိစ္စတွေပါဒါတွေကပါတယ်ပါတယ်ဆိုတဲ့ခါကျတော့တက်မလို့ကအခုကြတဲ့ခါကျတော့အဲ့ဒီသဘောမျိုးမဟုတ်ဘဲနဲ့ကိုယ်တော်ကဒါဆွေးနွေးလို့ရတော့မှရှိကိုဆက်သွားမယ်ဒီဥစ္စာကိုအရင်လုပ်ရမယ်အပြီးရင်နောက်အရေးတကြီးလုပ်ရမယ့်ကိစ္စဆိုတာဒါပြုံးမူမေးအောင်လိုက်မိခွန်းမှလည်းပါတယ်အရေးတကြီးလုပ်ရမယ့်ကိစ္စကတက်တည်ကိုပြန်လဲပေါင်းစည်းခြင်းပါညာဒါတွေစကားတွေပြောလာတဲ့ခါကျတော့ဒီမှာကိုယ်တော်ကဆွေးနွေးဖို့တိဆုမှုတွေဖြစ်သွားစေတာအဲ့တော့ဒီဥစ္စာကိုပြင်လဲဖို့ဆိုရင်အဲကိုယ်တော်ကတိုင်းသားတွေလုပ်နေသလိုပဲအလွတ်တဘောတွေနဲ့ပြန်တွေ့ပြီးလုပ်မှာပဲဒါရတော့မယ်အဲ့တော့အရေးကြီးတာကဘာကြောင့်ဖြစ်သွားတယ်လို့အကြံပြင်းပြောမယ်ဆိုရင်တော့တက်မတော်ဘက်ကနေပြီးတော့မှအရင်တော့သဘောထားနဲ့ပြောင်းလဲလာစားပြုတ်တဲ့ဥစ္စာကအဲ့ဒါကသွားတွေ့တယ်ဆိုတော့အဲ့ဒီပြောင်းလဲတဲ့ဟာကိုပြန်စဉ်းစားဖို့လိုတယ်ပြန်စဉ်းစားပြီးတော့မှတကယ်တကယ်ဒီ NC လမ်းကြောင်းတိုင်းသွားမယ်ရင်းချမ်းရေးကိုလည်းတေချာလုပ်မယ်ဆိုရင်ဒီတိုင်းသွားလို့ဖြစ်မလားမဖြစ်ဘူးဆိုရင်တော့တေချာအ short တင်လုပ်ပြီးတော့မှပြန်ပြီးတော့ဆွေးနွေးရမှာပေါ့ဒီလိုပဲလုပ်ရအ
ောင်အခုကလက်ရှိအချိန်မေးရဟိုဟိုပြောမယ်ဆိုရင်တော့မှပဲငင်းရည်လုတ်တဲ့နယ်ဆိုတာမျိုးတဲ့အမြင်နဲ့နော်အပြင်ပဖိအားတွေကြောင့်ပဲလုံနေသလားတကယ်ဆန္ဒမရှိလို့ပဲညှိနှိုင်းရခတ်နေသလားဆိုတာတော့မှမေးခွန်းထုတ်ဆရာဖြစ်လာလေမှန်ပါ
ပေါ့
နောက်တစ်ခုကလည်းပါလဲဆိုတော့ဒီနိုင်ငံတကာမှာသုတေသနလုတ်တဲ့အချက်တွေမှာဒီစာတန်းတွေကိုလိုက်ဖက်ကြည့်လို့ရှိရင်အမျိုးသမီးတွေပါဝင်တဲ့ငင်းရည်လုပ်ငန်းစဉ်တွေကပို့ပြီးတော့အားကောင်းတယ်ဖြစ်နိုင်ချေအလားအလာပို့ပြီးတော့30ရာခိုင်နှုန်းအထက်ပို့ရှိတယ်လို့ပြောကြတယ်တကယ်လို့အဲ့ငင်းရည်ကအောင်မြင်သွားတယ်ဆိုလို့ရှိရင်လည်းရေရှည်ပို့ပြီးတော့တည်တဲ့ငင်းရည်ဖြစ်တယ်လို့ပြောကြတယ်ဒါပေမဲ့အခုကျွန်တော်တို့မြန်မာနိုင်ငံရဲ့ငင်းရည်လုပ်ငန်းစဉ်ကိုကြည့်လိုက်မယ်ဆိုတော့အမျိုးသမီးတွေပါဝင်မှုအားအင်မတန်ငယ်ပါနေတယ်ဆိုတော့အဲ့အချက်ကရောဒါငင်းရည်မှာအဟန့်ကြားဖြစ်နေတဲ့အချက်လို့အမတော်စုဖွဲ့အနေနဲ့ယူဆမိသလားဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ဒီပေါ်ဒီငယ်ငယ်ဖြစ်စဉ်ကဒီ NCA ကနေလာတဲ့အခါမှာဒီ NCA ကိုပြန်လေ့လာကြည့်လိုက်တဲ့အခါကျတော့သူကဘာကိုအသားပေးထားလဲဆိုရင်လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းစကားပြောပြီးမှနိုင်ငံရေးပြဿနာကိုဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ့နော်ဆိုတော့ဒီထဲမှာနိုင်ငံရေးပါတီတွေရဲ့အခမ်းအနားတော်မှာတော်တော်လေးအားနည်းနေတယ်ဒါတို့လည်းထောက်ပြနေကြတာလေးရှိတယ်ဆိုတော့လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းဖြေရှင်းမှအဲငင်းကြင်ရရမယ်ဆိုတဲ့အယူအဆကြောင့်လို့ပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအများကြီးကြံခဲ့တာပေါ့ဆိုတော့ဒီလက်နက်ကင်အဖွဲ့အစည်းတွေမှာကရောဒီအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခမ်းအနားကိုမူဝါဒတွေနဲ့တိကျဟိုဟာစီမံဆောင်ရွက်ခဲ့သလားလို့မေးရင်အနည်း80လုံးလုံးက no လို့ပဲပြောရမှာပဲဒီနောက်ပိုင်း50-60နှစ်မှာအတန်လေးတွေထွက်လာတယ်မူအားဖြင့်လက်ခံတယ်ဥပမာဘိုးကော်မတီ35ယောက်ရွေးမယ်ဆိုရင်တော့အမျိုးသမီးက10ရာခိုင်နှုန်းပါရမယ်20ရာခိုင်နှုန်းပါရမယ်ဆိုတော့မူအားဖြင့်ထောက်ခံတဲ့အချက်တွေတော့ပဲတွေ့တယ်လက်တွေ့လုပ်ငန်းစဉ်တွေမရှိဘူးဆိုတော့ဒီဇဝဲတွေမှာအမျိုးသမီးတွေပါဝင်လာဖို့ဆိုတာကကျမတို့ကဟိုညှော်မှန်းချက်ပေါ့အိမ်မက်တက်တက်ပဲဖြစ်နေမှာပဲ
တကယ်ဒါလည်းအရေးကြီးတဲ့အချက်အနေနဲ့ထည့်သွင်းစဉ်းစားတဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဆိုတော့ဟိုအချုပ်အနေနဲ့ကတော့လေငင်းငယ်ရဲ့အလားအလာကိုအတူချုပ်လေးနည်းနည်းသုံးသပ်ပေးစေချင်ပါတယ်ကျွန်တော်တို့တကယ်ပဲငင်းငယ်ရဲ့အတွက်ညှော်လင့်လို့ရပြီလားလက်ရှိဆိုရတော့ပြောထားတာပဲဒါငင်းငယ်ရဲ့သူတို့ရဲ့အတ္တိကဥတီဆောင်ရမယ်ထဲမှာပါတယ်ဒါပေမဲ့တကယ်တန်းကြတော့ငင်းငယ်ရဲ့အလားအလာဟာကောင်းလာပါပြီလားဆရာဘယ်လိုယူဆမလဲ
အဲ့တော့ခုနကတော့ဟာနေပဲဆက်ရခုနကတော့အမျိုးသမီးပါဝင်မှုပြောတာပေါ့နော်ကျွန်တော်နားလေတာကပြည်သူလူထုပါဝင်မှုကိုကျွန်တော်ပြောခြင်းတယ်ပြောခြင်းတယ်ဆိုတာကတော်ဆုံးစီတို့ဘာလို့လဲသူတို့လည်းပြောတာပဲဒါပြည်သူလူပါဝင်ရမယ်ပါညာဒါပေမဲ့တကယ်လက်တွေ့မှာအခုကျွန်တော်ကဗားရင်မြင်နေရတယ်လဲဆိုတော့ငင်းငယ်ကြီးကိုတွန်းအားပေးဖို့ပေါ့အစိုးရဘက်ကောပေါ့တွန်းအားပေးဖို့လှုပ်ရှားမှုတွေဆိုတာကလိုတယ်ဟိုအရင်ခေတ်တော့ဆိုရှိခဲ့တယ်ငင်းငယ်ကြီးလှုပ်ရှားမှုတွေကြီးကျယ်တယ်အခုကြတဲ့ခါကျတော့လှုပ်လိုက်တဲ့လှုပ်ရှားမှုတွေထောက်ခံပွဲတွေဟာတမတော်ထောက်ခံရင်ထောက်ခံမထောက်ခံရင်ခုနတော့လက်နက်ကိုင်အဖွဲ့တွေကိုထောက်ခံမဟုတ်ရင်နိုင်ငံရေးပါတီတခုထောက်ခံအဲ့ဒါမျိုးတွေလည်းတွေ့နေရတယ်အဲ့ဒါကတကယ်ငင်းငယ်ကြီးကိုအားပေးစေတဲ့အားမျိုးတွေမဟုတ်ဘူးအဲ့တော့လူထုတွေပါဝင်တဲ့ငင်းငယ်ကြီးကိုတကယ်ကိုထောက်ခံပြီးတော့မှဖိအားပေးတဲ့အားမျိုးတွေပေါ်လာရင်ပို့ပြီးတော့တော်အဖြစ်ဖြစ်မယ်လို့ထင်ပါတယ်ဟုတ်ကဲ့
မတ်တင်ဖြူထွေးဆွေးနွေးတင်ပြထားတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့လင့်ကနေပြီးတော့လည်းသတင်းပတ်စင်ကန်ဒါရဲ့တွစ်ဆုံမိ мян ကအစီအစဉ်တွေမှာအချိန်မရွေးပြန်ပြီးတော့နားဆင်နိုင်ကြပါလေရှင် VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19 25 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုည10နာရီအထိဆက်ပြီးထုတ်လွှင့်သွားပေးမယ့်အစီအစဉ်တွေကတော့အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။အဲဒီနောက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အမျိုးသားပြည်နယ်စစ်မျက်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC တာဝန်ရှိသူတွေနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ရဲ့တွဲဆုံဆွေးနွေးမှုမတ်လ21ရက်နေ့ကကျင်းပပြီးသွားပါပြီ။နောက်ကြရင်နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေဆက်လုပ်ကြမယ်ဆိုတာလို့ပူးတွဲကြေညာချက်ထုတ်နိုင်ခဲ့ပေမဲ့အခုလိုတွဲဆုံမှုမျိုးအရင်ကမရှိခဲ့ဘူးလို့အဲ့ဒါကိုပဲထူးခြားချက်လို့ပြောနိုင်ပါတယ်ဆိုပြီးသမရယုံညွန်ကြိုင်းမှုချုပ်ဦးစော်ထေးကတော့ကြီးညွှန်းပါတယ်အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တွဲဆုံပွဲအပြီးထုတ်တဲ့ကြေညာချက်မှာလက်နက်ကိုင်တိုက်ပွဲတွေလျှော့ချနိုင်အောင်လုပ်မယ်ဒေသခံပြည်သူတွေမနစ်နာအောင်နှစ်ဖက်စလုံးကသတိထားကြမယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတာမျိုးပြောနေကြစကလုံးတွေပဲပါပေမဲ့တခြားထူးခြားတာလေးတွေတော့ရှိနေပါသေးတယ်။ကုဒပတ်အဲ့ဒီကြောင်းလေးလာတင်ပြသွားပါမယ်
။ဆွေးနွေးပွဲအတွင်းထူးခြားတာတစ်ခုက KIA ကချင်လက်နက်ကိုင်အဖွဲ့ရဲ့နောက်ဆုံးသဘောထားရည်တည်ချက်ကိုတည်လိုက်ရတာပါ။ KIA ကချင်လက်နက်ကိုင်အဖွဲ့အနေနဲ့အစိုးရတက်မတော်နဲ့နှစ်ဖက်အပြစ်ခတ်ရဲစဲစာချုပ် bilateral agreement ထိုးပြီးသွားဖို့ဆန္ဒရှိနေပါတယ်လို့ကချင်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။မီးပြက်လို့ဆွေးနွေးပွဲခဏနားချိန်သတင်းတောက်တွေရဲ့မေးမြန်းမှုကိုသူကအဲ့ဒီလိုဖြေကြားခဲ့တာပါ။အစိုးရနဲ့ KIA အပြစ်ခတ်ရဲစဲစာချုပ်လက်မှတ်ထိုးနိုင်ရင်စစ်ဘေးကြောင့်နေရဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းသူတို့ရဲ့ရွာကိုပြန်လည်အခြေချနေနိုင်မယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။ KIA ဟာအရင်တက်မတော်အစိုးရလက်ထက်1994ခုနှစ်ကနှစ်ဖက်အပြစ်ခတ်ရက်စဲခဲ့ပူပါတယ်။18နှစ်တာငြင်းချင်းရပြီးနောက်ပိုင်းနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်လို့နှစ်ဖက်ပြည်လည်မှုမရတဲ့အတွက်2017ခုနှစ်မှာတက်မတော်နဲ့ KIA ပြင်းထန်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။သမရဦးသိန်းစိန်လက်ထက်ငင်းငယ်လုပ်ငန်းစဉ်တွေစတင်ရမှာ NCA စာချုပ်ပေါ်ပေါက်ဖို့ဆွေးနွေးရမှာတော့ KIA အဖွဲ့ပါဝင်ခဲ့ပါတယ်။ဒါပေမဲ့လက်မှတ်ထိုးချိန်မှာတော့ကိုကတ်တအားပလောင်နဲ့ရခိုင် A အဖွဲ့တွေကိုအစိုးရဘက်ကလက်မှတ်ထိုးခွင့်မပေးချန်လှပ်ထားလို့ KIA ကလည်းအားလုံးပါဝင်ရေးမှုအရ NCA စာချုပ်ကိုလက်မှတ်မထိုးခဲ့ပါဘူး။လက်မှတ်မထိုးရုံမကနောက်ပိုင်းရိုးရိုးနှစ်ဖက်အပြစ်ခတ်ရစဲစာချုပ်ချုပ်ဖို့တော့စိတ်မဝင်စားခဲ့ပါဘူး။အဲ့ဒီချိန်တုန်းက KIA ရဲ့သဘောထားဟာသူတို့အနေနဲ့အရင်က18နှစ်လောက်ကြာအောင်အပြစ်ရက်ထားခဲ့ပူပြီးနိုင်ငံရေးဆွေးနွေးတာမရှိတော့ဘာမှထူးမလာခဲ့ပါဘူး။ဒါကြောင့်နိုင်ငံရေးပဲဆွေးနွေးခြင်းနဲ့နိုင်ငံရေးဆွေးနွေးတာပြေလည်သွားပြီဆိုရင်စစ်ပွဲတွေတိုက်ပွဲတွေကလည်းသူ့လူလူရက်ဆိုင်သွားမှာပဲဒါကြောင့်အပြစ်ရဖို့မလိုဘူးဆိုတော့အပြစ်မရက်ပဲနိုင်ငံရေးဆွေးနွေးမဲ့လမ်းစဉ်ဖြစ်ပါတယ
်အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့ KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်သူပြောစကားအရနှစ်ဖက်အပြစ်ရစာချုပ်ပြီးကြချုပ်ပြီးတိုက်ခိုက်မှုတွေရက်စဲထားခြင်းနဲ့ NCA စာချုပ်တဲ့ပါဝင်နိုင်ရေးကိုတော့နောက်ပိုင်းတဖြည်းဖြည်းညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောမျိုးဖြစ်ပြီးလက်ရှိ KNPB, KNE လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ပုံစံမျိုးဖြစ်ပါတယ်။ KNBBR အစိုးရနဲ့အပြည့်အစုံရုပ်ချုပ်ဆိုထားပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။စီးရီးဝဲမှာသတင်းတော့တွေလည်းသိချင်ပြည်သူတွေလည်းသိချင်တဲ့ကိစ္စကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားအေးရခိုင်တပ်ဖွဲ့ဘက်ကသဘောထားပါ
ဆွေးနွေးပွဲအဖွဲ့မှာပဲ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကအခုလိုပြောခဲ့ပါတယ်။ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြစ်ဒီအဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူး။ရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်။အဖြူရောင်နေမြေကိုလက်နက်ကိုင်အဖွဲ့စည်းပြီးခြေချဖို့ကြိုးစားခြင်းဟာငင်းချမ်းလုံခြုံရေးကိုချိန်ချောက်မှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့နဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်သဘောပေါက်ပြီးဖို့လိုအပ်တယ်ဆိုတာတင်ပြလိုပါတယ်။နှစ်ပေါင်း80ကျော်ကြာမြင့်ပြီးဖြစ်တဲ့ပြည်ရင်းလက်နက်ကိုင်ပဋိပက္ခတွေရဲ့တင်ကန်းစာနဲ့အတူလက်ရှိရခိုင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမယ့်အစားနိုင်ငံရေးဆွေးနွေးပွဲဝိုင်းကိုလာရောက်ကြဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ပြောကြားလိုပါတယ်။ NCA လမ်းကြောင်းပေါ်ကိုလာကြဖို့အစိုးရနဲ့တပ်မတော်ဘက်ကအငြင်းရမ်းတကားဖွင့်လှစ်ထားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်ပိုင်း NRPC ဘက်ကပြောခွင့်ရသမရယုံညွန်ကြားရေးမှူးချုပ်ဦးစော်ထေကAA တက်ပွဲနဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့တစ်ဖက်ကနေတွေးဆဆွေးနွေးဖို့လမ်းဖွင့်ထားပေးတယ်။အခြားတစ်ဖက်မှာတော့အစိုးရတရက်ဖြစ်တဲ့အားလျော်စွာနည်းမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်။အဲ့ဒါကိုနားလည်ပေးစေချင်ပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအစည်းအဝေးတက်လာတဲ့ AA တက်ပွဲကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကတော့ကျွန်တော်တို့ AA ကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်ရေးဟာကျွန်တော်တို့တာဝန်လို့သတ်မှတ်ထားတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ရခိုင်ပြည်နယ်မှာအခြေချရေးပဲ။ဒါပေမဲ့ဒါကိုတက်မတော်ဘက်ကလက်မခံဘူး။ဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေအတိုင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းတာမျိုးလုပ်ကြမယ်ဆိုရင်တော့တိုက်ပွဲတွေရော့ကျလာဖို့ရှိပါတယ်။အဲ့လိုမှမဟုတ်ရင်တော့ဘာမှထူးမှမဟုတ်ပါဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ရင်ရှေ့လာမယ့်အချိန်ကာလတွေအတွင်းရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေတည်သူတွေရဲ့ဒုက္ခတွေအေးငြိမ်းသွားလိမ့်မယ်လို့တော့မမျှော်လင့်နိုင်သေးပါဘူ
း NRPC နဲ့တိုင်းပြည်လက်နက်ကိုင်ရှစ်ဖွဲ့ဆွေးနွေးပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်ပထမပြဿနာကနှစ်ဖက်စလုံးမှာအဆုံးဖြတ်ပေးနိုင်တဲ့သူတွေပါမလာတဲ့ကိစ္စပါဒါနဲ့ပတ်သက်ပြီးဝါတက်ဖွဲ့ဘက်ကတော့သူတို့အနေနဲ့အစိုးရနဲ့အပြည့်ရတာနှစ်30ပြည့်တဲ့ပွဲကျင်းပဖို့ပြင်နေတယ်ဒါကြောင့်ထိပ်ပိုင်ကောင်းဆောင်တွေတက်နိုင်မှာမဟုတ်ဘူးဆိုပြီးကြိုပြောထားတာမျိုးရှိဖြစ်ပါတယ်။အလားတူအခြားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယရန်တတိယရန်ကောင်းဆောင်တွေလောက်ပဲဆီလွတ်ခဲ့တာမျိုးပါ။ဒုတိယပြဿနာကတော့အစိုးရဘက်က NCA လက်မှတ်ရေးထိုးရေးကိုပဲတောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။တတိယပြဿနာကတော့လက်ရှိလူများအယုံဆိုင်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြဿနာမှာအေးတက်ဖွဲ့ရခိုင်ပြည်နယ်အတွင်းအခြေချရေးသူတို့ရဲ့ရည်မှန်းချက်ကိုဆွဲဆွဲမြဲဆုပ်ကင်ထားသလိုအစိုးရနဲ့တပ်မတော်ဘက်ကလည်းလုံးဝလက်မခံပဲဆက်ပြီးစစ်ဆင်ချေမှုန်းမဲ့ပြဿနာဖြစ်ပါတယ်။အလုံးကိုခြုံငုံသုံးသပ်ကြည့်ရင်တော့လက်ရှိကျင်းပပြီးသွားတဲ့ဆွေးနွေးပွဲဟာညီညာရေးလုပ်ငန်းစဉ်အတွက်တိုးတက်မှုတစုံတရာမတွေ့ရပေမဲ့ပါဝင်ပတ်သက်သူတို့ရဲ့အမြင်တွေထူးခြားပြောင်းလဲလာတဲ့သဘောထားတွေကိုတော့မြင်တွေ့ခွင့်ရနိုင်မှာကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဒီလိုအမြင်ရပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA Facebook Messenger ကနေပြီးရေးလာတဲ့သောရရှင်တွေရဲ့သတင်းစကားတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်သောရရှင်တွေအတွက်မြေတားတေးလက်ဆောင်ဖြစ်တဲ့မြန်မာချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook Messenger ကနေပြီးတော့စာရေးလာကြတဲ့စာတွေနောက်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတုံ့ပြန်ရေးသားလာကြတဲ့စာတွေကိုဝေမျှပေးသွားကြပါမယ်။ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေတစ်စင်မက်ခင်ဖြူထွေးကိုပြောပြပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူကနာမည်လို့တော့ပြောလို့မရပါဘူး Facebook Messenger ကနေပြောရေးလာတာပ
ါ Hello viewer မြန်မာပြည်ကပေးစာအစီအစဉ်ကနေမက်ခင်ဖြူထွေးကိုပြောပြပါဗျာအရန်လေးစားတယ်လို့အရန်လည်းခင်ပါတယ်လို့တင်းနေတည်ဆက်တဲ့အခါစကလုံးနဲ့ဟန်အမူအရာတွေကတခြားတဲ့ကြတွေစကားပြောရမှာပြောဆိုတဲ့အကြောင်းအရာကိုလက်တွေ့မြင်တော့အောင်ပြောဆိုနိုင်တာတွေအုံနောက်ထဲနှလုံးသားထဲစွဲဆောင်ပြောဆိုနိုင်တာတွေကိုအရန်အထင်ကြီးလေးစားတယ်လို့ပြောပြပါဗျာပြောပြမယ်ဆိုရင်တော့ VOO အရန်ကျေးဇူးတင်ပါတယ်
ဒီမှာပြည်ကပေးစာများအစီအစဉ်ကနေမက်ခင်ဖြူတွေကိုပြောပေးပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့ဒီ Facebook Messenger ကနေရေးလာတဲ့တော်ရရှင်တယောက်ဖြစ်ပါလိမ့်ရှင်။ဟုတ်ကဲ့ပါမက်ခင်ဖြူတွေစီကိုဒီစာပို့ပေးလိုက်ပါရနော်။ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဒီစီစီနော်နားထောင်နေပြည်တဲ့တဲ့မှာအခုနောက်ဆုံးဖြစ်ပေါ်တဲ့မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်ကဆေးရီပြည်ပခိုင်နယ်ပတ်သက်ပြီးတော့ရတမအင်းနဲ့ရေးလာကြတဲ့သောရရှင်ရဲ့စာလေးကိုလည်းလက်ခံရရှိပါရနော်။ဒီမှာသောရရှင်အောင်မိုးဟင်းကမင်္ဂလာပါဗီဒီယိုဝိုင်းတော်သားများခင်ဗျာဆေးရီပြည်မန်းစွာနဲ့လောက်ကင်စားတောက်နေတဲ့ရခိုင်ပြည်သူတို့ရဲ့အေဂျင့်တင်ရင်မှုကိုစုပေါင်းမှ
ချင်းတွေရဲ့သူတို့ရဲ့ဒီယူဆချက်တွေနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာရေးဖြစ်ပါတယ်နော်သူတို့စာရေးကိုထုတ်လွှင့်ပေးတာကကျွန်တော်တို့ VOA ရဲ့အပေါ်ဖြစ်နေထုတ်လွှင့်ပေးတာမဟုတ်ပါဘူးသောရရှင်တွေရဲ့ဒီလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုဝေမျှပေးတာဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါနောက်ထပ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ခိုင်လင်းဆိုတဲ့ VOA သောရရှင်သူသိကျင်တာကိုမေးမြန်းလာတာကိုလည်းအခုဖြေကြားပေးကြပါတယ်ရှင်ဒီသောရရှင်ကမင်္ဂလာမနက်ခင်းမှာ VOA ရေးဆိုပြီးတော့အခုလိုစာရေးလာတာပါခေတ္တဘန်ကောက်ရောက်တော့ရရှင်ခိုင်လင်းဖြစ်ပါတယ
်အချိန်နဲ့တပြင်းညီသတင်းတွေကိုထုတ်လွှင့်ပေးလို့နားထောင်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့မြန်မာတိုင်းနိုင်ငံလုံးကလက်မခံတဲ့အမည်တစ်မျိုးကိုသတင်းတွေမှာအမြဲကြားနေရတာဘာကြောက်ပါလဲရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာပြည်မှာမရှိဘူးလက်မခံဘူးလို့အလုံးကဆန့်ကျင်နေတာကိုသတင်းသမားတွေကဘာကြောက်ခေါ်နေရတာပါလဲသိကျင်လို့ကျေးဇူးပြုပြီးရှင်းပြပေးပါခင်ဗျာ
โอเคကိုခိုင်လေးကိုကျွန်မဖြည့်ချားကြပါတယ်ဒီမှာတခြားသူတွေလည်းတံမျိုးမကြခဏပြောတယ်လို့ပါမြန်မာနိုင်ငံမြန်မာအစိုးရကအတိအမဲ့မပြုတဲ့ဒီနာမည်ကိုကျွန်တော်တို့ဘာဖြစ်လို့အသုံးပြုနေရလဲဆိုတာပေါ့နော်ရိုဟင်ဂျာဆိုတဲ့နာမည်ကသူတို့လူမျိုးကိုယ်တိုင်ကဒီနာမည်ကိုပေးထားတာမလို့နိုင်ငံတကာကဒါကိုအတိအမဲ့ပြုပြီးတော့လက်ခံခေါ်ဝေါ်တုံ့ဆွဲတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့နိုင်ငံတကာသတင်းမီဒီယာတွေအနေနဲ့လည်းဒီနာမည်ကိုပဲရည်ညွှန်းပြီးတော့တုံ့ဆွဲရတာဖြစ်ပါတယ်ဟုတ်ပါတယ်ဒီသောရရှင်ပြောသလိုပဲမြန်မာနိုင်ငံအနေနဲ့တော့မြန်မာအစိုးရကိုယ်တိုင်ကဒီနာမည်ကိုလက်မခံနိုင်ဘူးအတိအမဲ့မပြုဘူးဆိုပြီးတော့ပြောထားရှိပါရဲ့နော်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသကပြည်ပခါရီနဲ့ပတ်သက်ပြီးတော့တော်ရရှင်နေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုအခုဆက်ပြီးတော့ပြောပြပေးကြပါတယ်ရှင်လေးစားရပါတော့ VOE မြောက်ဦးမြို့တွင်စစ်တပ်ကဘာကြောင့်ဘလို့ပြစ်ခတ်နေတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်ပါတယ်ဆိုပြီးတော့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကဆိုတဲ့တော်ရရှင်ရေးလာတာပ
ါကျွန်တော်တို့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကလူပေါင်းအယောက်80လောက်ကိုစစ်တပ်ကဒဇာကဖြစ်ဖမ်းဆီးထားပါတယ်ဒီနေ့မနေ့တမနယ်လုံးတိုက်ပွဲဖြစ်ပါတယ်ဖြစ်တဲ့နေရာကပန်းမြောင်ကျေးရွာအုပ်စုရွာသေးရက်ွက်နဲ့မြို့ချောင်းကျေးရွာအနီးမှာပါနောက်ပြီးဇင်ပြင်းနဲ့သဘော့စာအနီးဖြစ်ပါတယ်တပ်ပွဲကြောင့်ရွာသားတချို့ဒဏ်ရာရတယ်ပြောချင်တာကစစ်ပွဲဖြစ်တာလက်နက်ကင်ချင်းချင်းဖြစ်တာဖြစ်ပါစေအရသားတွေကိုတစားကမလုပ်ဖို့ VOA ကကြေညာပေးပါကျွန်တော်ကတပ်ပြေးတယောက်ပါတပ်ရဲ့စစ်ဥပဒေမှာစစ်စင်ရေးကာလအတွင်းဘာပြစ်မှုကိုမဆိုကျူးလွန်ခွင့်ပြုထားပါတယ်ဒါကိုပြုပြင်ဖို့ VOA အနေနဲ့တပ်မတော်ကိုပြောပေးပါခင်ဗျာ
VOA အနေနဲ့တက်မတော်ကိုပြောပြပါရတယ်ကျမတို့ကတော့တက်မတော်ကိုပြောလို့မရပါဘူးဒီတော့ရရှင်ဒီအခုလိုမျိုးဟိုပြောကျင်တဲ့စာကိုပဲကျမတို့ VOA လေးဆိုင်ကနေပြောထုတ်လွှင့်ပေးလိုက်ပါရနော်အခုလိုမျိုးရခိုင်ဒေသမှာစီးရီးပြိပခါဖြစ်နေတဲ့အချိန်မှာတော့ရရှင်ငွေကြော့ရှင်ကတော့ဒါရိုက်လေးလိုင်းအစီအစဉ်မှာရခိုင်ရေးဆွေးနွေးမယ်ဆိုတဲ့အတွက်ကျမတို့ပါဝင်ကျင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါမတ်လ19ရက်နေ့ဒါရိုက်လေးလိုင်းအစီအစဉ်မှာတော့တော့ရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးပါဝင်ပြီးတော့ဆွေးနွေးကြတာတွေ့ရပါတယ်အီးမေးလ်ကလည်းစာရင်းအများအများရရှိတယ်လို့မျိုးအခုလိုဒီတော့ရရှင်ငွေကြော့ရှင်လို့ပဲ Messenger ကနေပြီးတော့လည်းစာရင်းရေးလာကြပါတယ်ဒါကြောင့်မလို့ဟိုအီးမေးလ်တွေအများကြီးကြံသွားပါတယ်ဒီစာရင်းလည်းမဖော်ပြလိုက်နိုင်ပါဘူးနော်တော်ရရှင်ငွေကြော့ရှင်ကတော့အခုလိုပြောလာပါတယ
်မင်္ဂလာပါ VOA အင်္ဂါညတိုင်းလေးပိုင်းအစီအစဉ်ရခိုင်ရေးဆွေးနွေးမယ်ဆိုလို့ပါဝင်အကြံပြုပါပါတမ်ရော်ကအစိုးရလောက်ကနေဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုစိတ်တူကိုယ်တူကြည်ပြူစွာလက်တွဲပြီးလိုက်နာမယ်ဆိုရင်အမြင်နိုင်ပါတယ်ဒီပြဿနာဖန်တီးကြတာလဲရွှေသမင်ဘဲကထွက်ဆိုလာလို့ပါပဲ VOA
ဒါကတော့ဒါရဲ့လေးလိုင်းစီစမရခိုင်စီရေးပြိပခနဲ့ပတ်သက်ပြီးတော့ဆွေးနွေးရကိုသူ့အနေနဲ့မက်ဆေ့ချာကတစင်စားပို့ပြီးတော့ဆွေးနွေးလာတာပါ။ကျွန်မတို့အရင်တော့ကလည်းပြောထားဖို့ပါတယ်။ကျွန်တော်တို့အချိန်ရရင်ရတဲ့လောက်ဒီစာတွေကိုဖော်ပြပေးပါရနော်။တခါတလေအကြောင်းအရာတချို့ကိုတော့တော်ရရှင်တွေတော်တော်များများပါဝင်ပြီးတော့စာတွေအများကြီးရေးပြီးတော့ဆွေးနွေးကြတာမလို့အခုလိုကြံသွားခဲ့ရင်လည်းကျွန်မရရင်ရတဲ့လောက်ဒီမြမပြီကပေးစာများအစီအစဉ်မှာထပ်ပြီးဖော်ပြပေးပါရရှင်။ဒီတော်ရရှင်ဒါရဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးနေတဲ့တော်ရရှင်ငွေကြော့ရှင်လိုပဲနောက်ထပ်တော်ရရှင်ကြော့ကြော့သူကတော့ဒါရဲ့လေးလိုင်းအစီအစဉ်တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံအနောက်ခြမ်းရခိုင်ဒေသမှာဖြစ်နေတဲ့စေရေးပရိပခန့်နဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ငွေကြော့ရှင်လိုပဲအမြင်ရှိသူဖြစ်ပါတယ်။သူကအ
ေးအေးနဲ့မြန်မာစစ်တပ်ကြားတိုက်နေတဲ့ကိစ္စကြောင့်အနောက်ဘက်တကားလုံခြုံရေးကရေရှည်မှာထိခိုက်လာနိုင်ပါတယ်။အ အဲ့ဒီအခြေခံမူပေါ်မှာမူတည်ပြီးအမြန်ဆုံးနှစ်ဖက်ညှိနှိုင်းကြရင်ပြေလည်မယ်လို့ယူဆမိပါတယ်ပြည်ရင်းမှာမညီညွတ်လို့တခြားဒေသတွေမှာစေပရိပခဖြစ်တာတိတ်ကြောက်စရာမကောင်းပါဘူးအနောက်ဘက်တကဝမှာမပြေလည်မှုတွေနဲ့ဆက်ဖြစ်နေဦးမယ်ဆိုရင်မကောင်းတော့ပါဘူးပြေအေးဖို့လိုပါပြီဗျာ
နန်းဆန်ရှမ်းတောင်ကဦးဆိုင်ထွန်းလာကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းဒီတိုင်းသားဒေသမှာနေတဲ့သူမလို့ဒီစေရေးပရိပခရရဲ့အရင်ပါတဲ့သူဖြစ်ပုံရပါတယ်เนาะသူကရခိုင်စေရေးပရိပခနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA အဂတိနဲ့ပတ်သက်လို့ပြည်ထရေးတို့စစ်တပ်တို့နဲ့ပတ်သက်မှုမရှိရင်တော့အရေးယူတာတိုးတက်လာပါတယ်ဟိုချင်းပြည်နယ်ကလားကချင်ပြည်နယ်ကလားတရားတစဉ်ရှစ်လဖွင့်ပြီးပျက်စီးသွားတာကြတော့အရေးမယူဘူးเนาะတတ်နဲ့ပတ်သက်လို့ထင်ပါတယ်နောက်တစ်ခုကတော့မြောက်ဦးမှာဗျမ်းပဒါပြစ်သွားတဲ့ကိစ္စပြည်သူတွေရဲ့အသက်ကိုတန်ဖိုးမထားစော်ကားလိုက်တာပဲကျွန်တော်တို့ပြည်သူတွေဘယ်သူ့ကိုအားကိုးရမလဲအပြစ်ရှိတဲ့သူတွေလည်းတခါမှအေးအေးယူမခံရပဲပြီးသွားတာပဲလေဘယ်သူမှမကူညီနိုင်တော့ဘူးလား
ဒါကတော့မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသနဲ့ဒီသူနဲ့ထိစပ်နေတဲ့ချင်းပြည်နယ်တို့မှာဖြစ်နေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးတော့တော်တော်ရှင်ရေးလာကြတဲ့စာရီသူတို့ရဲ့အမြင်နဲ့လွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာတွေကိုဝေမျှလိုက်တာဖြစ်ပါရဲ့ရှင်နှင်းတောင်လူသားဆိုတဲ့သောရရှင်ကတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲဒီရခိုင်ပြည်နယ်ကဒီရခိုင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာအေးမောင်ကိုဒီဖမ်းထားရကနေပြီးတော့သူ့ကိုပြစ်မှုအမိန့်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူရေးလာတာဖြစ်ပါတယ်။သူက VOA အစီအစဉ်တွေကိုလည်းနားဆင်ပြီးတော့သူ့ရဲ့နားထောင်တဲ့ပုံသူဘလို့နားထောင်လို့အဆင်ပြေတယ်ဒါမျိုးတွေကိုလည်းရေးပြီးတော့တခြားသောရရှင်တွေသိအောင်ဝေမျှလာပါတယ်။နှင်းတောင်လူသားဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာ
မင်္ဂလာပါခင်ဗျာကျွန်တော် VOEC ကိုစတခါမှမရေးဖြစ်ပါဘူးဒါပေမဲ့လို့ VOE ကိုကျွန်တော်16နှစ်ကနေပြီးတော့အခုအသက်30ထိမလွတ်တန်းကိုနားထောင်ခဲ့ပါတယ်အရင်ကတော့ Radio နားနဲ့နားထောင်ပါတယ်2009ခုနှစ်မှာတော့ကျွန်တော်ကွန်ပျူတာစသုံးတက်လို့ VOE ကို Google ကနေပြီးတော့ website ကိုရှာပြီးတော့နားထောင်ဖတ်ပါတယ်ပြပမှာဖြစ်လို့ပါမြန်မာနိုင်ငံမှာ Facebook ကျယ်ပြန့်လာတာဦးသိန်းစင်ခေတ်ဖုန်းတွေကိုလူတိုင်းသုံးလာရတာမလို့ Facebook ကနေပြီးတော့နားထောင်ပြစ်လာပါတယ်ကျွန်တော်ကိုရီးယားကိုရောက်တော့လဲ VOE ကိုမြန်မာ Radio Line ကနေနားထောင်ပြစ်ပါတယ်အလုတ်များတော့မလို့ဓာတ်ရိုက်နားမထောင်နိုင်ပါဘူးအချိန်နာရီကြာချမှုလည်းစိုက်ပါတယ်ဒါပေမဲ့အခုနောက်ပိုင်းကျွန်တော်နားထောင်ပြတဲ့ software မှာ radio line ကတခါတခါဒီနေ့ချက်ချင်းသတင်းကိုနောက်တနေ့မှနားထောင်ရပါတယ်ကျွန်တော်ကအလုတ်လုပ်နေရင်လည်းကြက်တက်ပြီးတော့နားဆင်ရတာပါအလုတ်ကမနေ့7နာရီည9နာရီထိလောက်ရပါတယ်7နာရီဆိုတာကမြန်မာနာရီနဲ့9နာရီခွဲကျော်ကြာဖြစ်တာမလို့တခါတည်းရန်ဓာတ်ရိုက်ဖမ်းလို့မရတာလည်းကြုံရပါတယ်အလုတ်မှာကဖုန်းကိုခဏခဏသုံးတာကိုလည်းမကြိုက်ပါဘူးဒါပေမဲ့လည်းငကြက်တက်ပြီးတော့ AC နားထောင်ရင်တော့တနာရီတခါဖုန်းကိုထုတ်သုံးလို့ဖြစ်ပါတယ်ကျွန်တော်ဖြစ်ချင်တာကတော့ဒီနေ့သတင်းကိုဒီနေ့ဒိတ်ရိုက်အဲ့ဒီ software ကနားထောင်လို့ရအောင်လို့တင်ပေးပါလို့ပြီးတော့ဒေါက်တာအိမ်မောင်ကိစ္စမှာအမိန့်ချလိုက်တာကိုကျွန်တော်လုံးဝမနှစ်သက်ပါဘူးတကရခိုင်ပြည်သူတွေစူပူအောင်လို့နားကျင်အောင်လို့လှုပ်လိုက်တာလို့ခန်းစားနေကြရပါတယ
်နှင်းတောင်လူလားဆိုတဲ့ Facebook account ပိုင်ရှင် VOA season ကိုနားဆင်ပြီးတော့သူတို့ရဲ့နားဆင်မှုအတိအကျရေးပြလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျမတို့လည်းဒီတော်ရရှင်တွေရဲ့အတွေ့အကြုံတွေကိုပြန်နားထောင်ရအောင်ပြီးတော့ဒိုင်းနဲ့တိုက်ဆိုင်တခြားတော်ရရှင်တွေကိုလည်းဒီအကြောင်းအရာလေးတွေဝေမျှပေးလို့ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့ရှင်။ဒေတောင်းလာတဲ့တော်ရရှင်တွေအတွက်အလှည့်ပေးချင်ပါလိမ့်မယ်နော်။ကျွန်တော်တို့ view ညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ဆိုင်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးပို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။အခုတင်းတောင်းလာတဲ့သောရရှင်နေပြည်မြမတစ်ချင်းလေးတစ်ပုဒ်နဲ့ပြောပြပေးချင်ပါတယ်ရှင်။မမအေးတနာကျော်ရှင်အရန်ဖြစ်တဲ့သူတွေကိုတတိယမိတိုင်းရင်ထဲမှာလွမ်းလာတိုင်းမှာအမြဲလိုနားထောင်ဖြစ်တဲ့ဆေးဆိုတဲ့တချင်းလေးအမတ်တရတောင်းဆိုပါရစေတဲ့ဝါရှင်တန်ကခင်ခင်အလန်စာရေးလာပါတယ်ဒီတော့ဒီတော့ရှင်တောင်းဆိုထားတဲ့တချင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါရဲ့နော်ဒီတချင်းလေးကိုဝါရှင်တန်ကခင်ခင်အလန်ရော VOA တိချစ်တော်ရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်
တန်နိုင်ဘူးရှင်တွေကလွန်တာကိုမတားနိုင်ဘူးဒါစီးတဲ့မြေရေလိုမပြတ်နိုင်ဘူးငါအရန်ချစ်မိတာကိုအဘာမပြတ်မမမြင်မင်းအနာရှိခြင်းလို့ွေတွေကြတွေချွေပြီွေွေလေလို့So no jin mo kwe mele du du be hey ate kwe pyaot de so de se nim shi chit de so de se kaba ma aku chi sha lo ma twe hey diria ye ye mele de se nim shi chit de so de ဟုတ်ရှိရဲ့ပေးနေဝေးကိုချွတ်တော့လေမတန်နိုင်ဘူးရှင်နေကချစ်တာကိုအမတင်နိုင်ဘူးငါယူသွေးမိတာကိုငါမပြတ်နိုင်ဘူးရဲ့ချစ်မိတာကိုအမကိုအမငယ်မင်းနာရှိတယ်လို့နေအကျွေးကြရွေးချယ်ပြီးနေနေလေလို့ပူပြီးနောက်ဆုံးတော့ဒီလူပဲ
ဒီကုန်းပြီးတော့ကော်နီတီဆိုထားတဲ့ဆေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနာနေမတ်တပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင် Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါရဲ့เนาะကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်တော်ရရှင်တွေအားလုံးရှင်းလင်းချမ်းမြေကြပါစေရှင
်
မေတ္တနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်ပြီးနှာစင်နိုင်ပါလိမ့်ရှင်အခုဆက်ပြီးတော့ကိုငိမ့်ချမ်းနဲ့မအေးတန်တာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်
ဩစတြေးလျနိုင်ငံလက်စတနောင်းမြို့မှာကမ္ဘာ့ဆန်ရှင်ချိုးဖို့ကြိုးပမ်းတဲ့အနေနဲ့အကြီးဆုံးမီးပုံဖွဲ့ကြီးတစ်ခုကျင်းပခဲ့ပါတယ်။သူတို့ဟာနော်ဝေးနိုင်ငံကတင်ထားတဲ့ဆန်ရှင်ကိုချိုးဖို့လုပ်ခဲ့ကြတာပါ။အမြင့်ပင်200နီးပါးရှိတဲ့တစ်တုံးပုံမျောစင်ကြီးကိုမီးရှို့ဖို့အတွက်တပတ်ကို15နာရီလောက်တုံးပြီးတော့3လကြာတိစောက်ခဲ့ရတယ်လို့ဒေသခံမီးပုံဖွဲ့ကျင်းပရေးအဖွဲ့ကပြောပါတယ်။ဒီတစ်ပုံကြီးကိုမီးရှို့လိုက်တဲ့အခါမှာနိုင်ဝတ်တော်မှမကြဘဲနဲ့ပြိုကျပျက်စီးသွားခဲ့တာပါ။သူတို့ငဘူစီစဉ်ထားတဲ့အမြင့်ထက်ပုံမြင့်အောင်ဆောက်ဖြစ်ခဲ့တယ်လို့စီစဉ်သူတို့ကပြောပါရည်။တန်တရာလောက်ရှိတဲ့တစ်တုံးပုံကိုမီးရှို့တဲ့အခါမှာလေထုညဉ့်ဉန်းမှုအများကြီးဖြစ်စေပါတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကတော့ထောက်ပြဝေဖန်ကြပါရည်။ကမ္ဘာ့ရာသီဥတုအပြောင်းလဲတွေဖြစ်နေတဲ့အချိန်မှာအခုလိုလှုပ်ရှားမှားယွင်းကြောင်းလည်းပြောပါရည
်။ယူကရိန်းနိုင်ငံကဆယ်ကျော်သန့်မိန်ကလေးတယောက်ဟာအရှိန်235စင်တီမီတာ9ပေ9လက်မကျော်လောက်ရှိတဲ့သဘင်အတွက်
ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်။အသက်15နှစ်အရွယ်အိုလီနာကိုဇယူးရဲ့ရွှေရောင်စပင်ဟာတခြားရွှေရောင်စပင်တွေနဲ့မတူဘဲနဲ့အဖျားနှစ်ခွဖြစ်တာကျွတ်ဆက်မှုများတာတွေမရှိပါဘူး။ဒါပေမဲ့လည်းရွှေရောင်စပင်တွေဟာအခုလိုတဘာဝအတိုင်းရှည်ဖို့နဲ့အရှည်ထားပြီးတော့ထိမ့်သိမ့်ဖို့ကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ယူကရိန်းအမျိုးသားစံချိန်အဖွဲ့ကလည်းအခုလိုရှည်လျားလာတဲ့ရွှေရောင်စပင်ကြောင့်အံ့ဩကြပါတယ်။ပြီးခဲ့တဲ့6လလောက်ကစပင်ဟာ165စင်တီမီတာ6ပေကျော်လောက်ပဲရှိခဲ့တာဖြစ်ပြီးတော့6လအတွင်းမှာ50စင်တီမီတာတပေကျော်လောက်ရှည်ထွက်လာတာပါ။သူဟာငငယ်လေးကလေးကစပင်မညက်တော့ပဲနဲ့ဒီစပင်ကိုထိမ့်သိမ့်လာတာဖြစ်ပြီးတော့နေ့စဉ်အမေနဲ့အတူခေါင်းလျှော်တာ၊ခေါင်းဖိတာ၊စပင်ပုံသွင်းတာတွေအပြင်စပင်တွေကိုဆေးမဆိုးပဲမညက်ဖဲနဲ့ကျစ်ဆံပြီးကျစ်တာတွေကိုလှုပ်တာဟာနေ့တစ်ဝက်လောက်အချိန်ပေးပြီးလှုပ်ဆောင်ရတာပါ။ခေါင်းလျှော်ပြီးတိုင်းစပင်ချောက်အောင်လဲစပင်6ခန်းစက်နဲ့မမှုတ်ဖဲနဲ့ညနေတော့ပွားနဲ့တုတ်တဲ့အတွက်ပဝါ5ခုလောက်တုံးရတာပါလက်ရှိမှာတော့အိန္ဒိယနိုင်ငံကအသက်16နှစ်အရွယ်နာလန်ရှိပတဲကအရွှေ 180.5 စင်တီမီတာ 5.5 လက်မကျော်နဲ့2018ဒီဇင်ဘာလကစံချိန်တင်ထားတာဖြစ်ပြီးတော့235စင်တီမီတာ 8.5 လက်မကျော်ရှိနေပြီဖြစ်တဲ့အိုလီနာရဲ့စပင်ကစေကျော်တက်အရွယ်မှာကမ္ဘာစံချိန်ချိုးဖို့အဆင်သင့်ဖြစ်နေပါပြီခင်ဗျာ
ဒီနိုင်ငံပါရီမြို့တောင်ပိုင်းမှာရှိတဲ့ Branches တွေဟာ250ပြည့်အထိမ်းမှတ်ခြင်းနဲ့ကမ္ဘာအကြီးဆုံးစာဝတ်တော်ပွဲကျင်းပပြီးတော့ကမ္ဘာစံချိန်ချိုးလိုက်ပါတယ်။လူပေါင်း 2,000 လောက်ကိုအရှည်400မီတာပေးနေဆိုတော့ပေ 1,300 ကျော်လောက်ရှိတဲ့ဇပွဲကြီးမှာတဲခင်းပြီးတော့အခန့်ကျင်းပခဲ့ရပါ။အခုစံချိန်ဟာ2019ခုနှစ်အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့ပြင်သစ်ပိုင်း Reunion ကျွန်းမှာတင်ထားတဲ့စံချိန်322မီတာကိုချိုးလိုက်နိုင်တာလည်းဖြစ်ပါတယ်။စပွဲရှိကြရဖို့အတွက်စပွဲအသေးလေးတွေကိုဆက်ထားတာမဟုတ်ဘဲနဲ့တက်မှတ်ထားတဲ့စံချိန်ရဖို့အတွက်ပျော်ဝဲစားစပွဲတစ်လုံးနဲ့အဖြစ်နဲ့တည်ဆောက်ခဲ့ရတာပါဒီဈေးဟာကမ္ဘာအကြီးဆုံးဟင်းသီးဟင်းရွက်နဲ့တည်တည်ဝလံရောင်းဝယ်တဲ့ဈေးတစ်ခုဖြစ်ပြီးတော့အကျယ်အေက980ပေါ်မှာလက်ကားရောင်းဝယ်သူ12,000တည်ယူပို့ဆောင်သူနောက်ပြီးစားတောက်ဆိုင်လုပ်ငန်းတွေနဲ့တခြားလုပ်ငန်းလုပ်ကိုင်သူ1200ကျော်ရှိနေတဲ့ဈေးကြီးတစ်ခုဖြစ်ပါတယ်ဒီဈေးထဲမှာအလုံးလုံးနေတဲ့လူတွေအားလုံးဒီလိုမျိုး Guinness ကမ္ဘာစံချိန်ကျိုးဖို့အတွက်ဝိုင်းပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။ပါရီမြို့နယ်မှာရှိတဲ့လီယာလာဈေးကို1969ခုနှစ်ကပိတ်လိုက်ပြီးတဲ့နောက်ပိုင်းပါရီမြို့တောင်ပိုင်းလေးမိုင်ကွာမှာရှိတဲ့ Ranges ဈေးကိုဖွင့်ခဲ့တာဖြစ်ပါလိမ့်ရှင
်။မေးသနာကျော်နဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုလွှင့်နေတဲ့တနာရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25နဲ့32တို့ကနေပြီးနားဆင်နိုင်ပါလေရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုမတ်မြသတင်းအောင်ပြောပြပေးပါဦးမယ်ရှင်။
ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်9နှစ်နီးပါးကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးခဲ့ပြီးညနေ9နာရီမဲယုံတွေပိတ်သိမ်းချိန်ကစပြီးတော့မဲရလက်တွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာဏာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချောင်အိုချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြန်ရမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ငံတော်ဝန်မဲပေးခွင့်ရှိသူ50တန်းကျော်ရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ဒီမိုကရေစီပေါ်ဆောင်ပေးမယ်လို့ဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲဆွယ်စည်းဥမှုတွေကတဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးအကျိတ်နဲ့ဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ18ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညွန်မောင်းပါတီတွေဘက်ကမဲဆန္ဒနဲ့ထက်ဝက်ကြော်ကိုအနိုင်ရသွားဖို့ရှိနေတယ်လို့မကြာခင်ကကြောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံခြားကုမ္ပဏီတွေကိုဈေးကွက်တွေချဲ့ထွင်သွားမယ်လို့တရုတ်ဒုဝန်ကြီးချုပ်ဟန်ဆန်းကပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်ခြားကုမ္ပဏီတွေတင်မှမှုတဖြည်းဖြည်းချင်းလျော့ကျလာနေပြီးတရုတ်နိုင်ငံရဲ့စီးပွားရေးဟာနိုင်ငံခြားကုမ္ပဏီတွေပေါ်မှာတရားမဝင်ဈေးကွက်ထိန်းချုပ်တာတွေလုပ်နေတယ်လို့ပြောနေချိန်မှာပဲဒုဝန်ကြီးချုပ်ကဒီလိုပြောလိုက်တာဖြစ်ပါတယ်။
2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမှတ်မြသတင်းအောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်။ VOA American တန်ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့9နာရီ6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။
VOA ကို internet ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတော့ VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.